American ပြည်ထောင်စုအနေနဲ့အာရှဒေသနဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာဆက်ဆံရေးတိုးမြှင့်မှုဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံကိုလည်းကုန်သွယ်ရေးရအခွင့်အလမ်းရှိတဲ့နိုင်ငံတစ်နိုင်ငံအနေနဲ့သတ်မှတ်ဆက်ဆံနေတဲ့အကြောင်း American ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေး Susan Rice ကပြောပါရယ်။ဒါပေမဲ့လို့မြန်မာနိုင်ငံတွင်အပြောင်းအလဲအတွက်စိန်ခေါ်အကန့်ဆဲမှုတွေကတော့ရှိနေတော့မယ်လို့ထောက်ပြပါရယ်။American ပြည်ထောင်စု Brooklyn Institute မှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာ Miss Rice ကအခုလိုပြောခဲ့တာပါ။ကိုသားညုံကဒီအကြောင်းကိုတင်ပြပေးပါလိမ့်မယ်။
American ပြည်ထောင်စုနဲ့ဒီအရှိတောင်အရှဒေသဆက်ဆံရေးနဲ့ပတ်သက်ပြီးတော့ Brookings Institute ရဲ့မနေ့ကဆွေးနွေးပွဲအတွင်း American မျိုးသားလူမျိုးအကြံပေး Susan Rice ကဒီအရှိတောင်အရှနိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့ပြောရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆက်ဆံမှုအကြောင်းတွေကိုပါထည့်သွင်းပြောသွားတာဖြစ်ပါတယ်။နိုင်ငံတကာရေးရမှာဒီအရှဒေသအရေးပါလာတာဟာအရှိတောင်အရှဒေသနိုင်ငံတွေရဲ့အခြေအနေတွေကြောင့်လည်းပါဝင်လာမှုလို့ American ပြည်ထောင်စုရဲ့ဒီအရှဒေသထိမ့်ညှိရေးနိုင်ငံကြီးမူဝါဒမှာအရှိတောင်အရှနိုင်ငံတွေဟာအဓိကနေရာမှာရှိတယ်လို့ Miss Rice ကပြောပါတယ်။American ပြည်ထောင်စုရဲ့ရှေ့အလားအလာအတွက်လည်းအရှိတောင်အရှဒေသဈေးကွက်တွေဟာအရေးကြီးတယ်လို့ဆိုပါတယ်။အာဆီယံဒေသအားဆိုလို့ရှိရင် American ပြည်ထောင်စုအတွက်စဒုထအမြောက်အကြီးဆုံးကုန်သွယ်ဖက်ဒေသလည်းဖြစ်ပါတယ်တဲ့။ဒါကြောင့်မလို့အရှိတောင်အရှဒေသနဲ့ကုန်သွယ်မှုဆက်ဆံရေးတိုးမြှင့်ရမှာမြန်မာနိုင်ငံကလည်းကုန်သွယ်ရေးမှာအလားအလာရှိတဲ့နေရာအသစ်ဖြစ်နေ American ဘက်ကထည့်သွင်းစဉ်းစားချက်ကို Miss Rice ကသူ့ရဲ့မိကုံးထဲမှာပြောသွားပါတယ်
။ We're working to deepen our trade and investment ties to the region. That's why in June Secretary Pritzker led a delegation of American businesses and American business leaders to the Philippines, Vietnam, and Burma to explore new commercial opportunities. U.S. Trade Ambassador
Froman met with all of his ASEAN counterparts in Burma. That's why the Winji Pritzker Usang Bi, American CYA Kozle Apwene,အမေရိကန်စီးပွားရေးခေါင်းဆောင်တွေဟာဖိလစ်ပိုင်၊ဗီယက်နမ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ကြပါတယ်။အမေရိကန်ကုန်သွယ်ရေးတာမတ်ကြီးဖရိုမန်ဟာလည်းပြည်ခဲ့တဲ့လကတုန်းကမြန်မာနိုင်ငံတွင်းမှာအာဆီယံဒေသတွင်းကကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေအလုံးနဲ့တွေ့ဆုံခဲ့ပါတယ်
။အမေရိကန်ဘက်ကဒီအေရှာရီဘယ်လန့်နိုင်ငံကြီးမူဝါဒနဲ့အတူပဲတရုတ်ဖွံ့ဖြိုးတိုးတက်လာတဲ့အချိန်တွေဂျပန်ဘက်ကပြန်ခေါင်းထောင်လာတဲ့အချိန်တွေအိန္ဒိယနိုင်ငံကလည်းပြန်ပြီးတော့နိုးထလာတဲ့အချိန်တွေဟာအာဆီယံဒေသမှာပေါင်းစုံလာမိတယ်လို့ Miss Rice ကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီအခြေအနေတွေဟာပူးပေါင်းဆောင်ရွက်ဖို့အလားအလာကောင်းနေတာဖြစ်ပြီးတော့ပြန်ဆန်မှုအတွက်မဖြစ်သင့်ဘူးလို့သူကပြောပါတယ်။ဒါကြောင့်မလို့အာဆီယံတိုင်းပြည်တွေအနေနဲ့ဒီအခြေအနေမျိုးမှာအင်အားကြီးတစ်ဖက်ဖက်အထူးသဖြင့်ဒီတရုတ်နဲ့အမေရိကန်အကြားတစ်ဖက်ဖက်မှာအသေးရက်တိမှုမျိုးမထားသင့်ဘူးလို့ Miss Rice ကသတိပေးသွားပါတယ်။တစ်ချိန်တည်းမှာပဲဒီအာဆီယံဒေသနဲ့ဆက်ဆံရေးတိုးမြှင့်တဲ့နေရာမှာကုန်သွယ်မှုသာမကအခြားနိုင်ငံရေးနဲ့အကူအညီပေးကိစ္စရပ်တွေမှာလည်းဆောင်းနေတယ်လို့ဆိုပါတယ်။အရှိတောင်အရှဒေသဟာအာရှဒေသတော်လှန်တည်ငြိမ်ရေးနဲ့ညီညာရေးအတွက်လည်းအတော့ကိုရေးကြည့်တယ်လို့ Miss Rice ကပြောပါရယ်။ဒါကြောင့်မလို့ဒီလုံခြုံရေးကိစ္စရပ်တွေအပြင်သဘောပတ်ဝန်းကျင်ထင်ထင်ရေးကပ်ဘေးကျန်းမှုဆိုင်ရာကူညီလှုပ်ဆောင်ရေးအစွန်းရောက်ကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပင်လယ်ရေကြောင်းပိုင်းအငင်းပွားမှုတွေမှာညီညာစွာဖြေရှင်းရေးတွေကိုလည်းအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါရယ်။ဒေသအတွင်းဒီမိုကရက်တစ်အဆောက်အုံတွေခိုင်မာအားကောင်းလာဖို့နဲ့လူ့ခွင့်အခြေအနေတိုးတက်လာစေဖို့အစိုးရအပြင်ဒီအခြားဒီမိုကရက်တစ်အသင်းအပင်းတွေဒေသခံပြည်သူတွေနဲ့လည်းထိစပ်လုပ်ကင်ဆောင်နေတယ်လို့ Miss Rice ကပြောပါရယ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုမှာဒီဒေသအတွင်းအားရကျေနပ်စရာတွေတွေ့ရသလိုပဲနောက်ဆုတ်လာတဲ့အခြေအနေတွေကိုလည်းသတိပြုမိတဲ့အကြောင်းသူကပြောသွားပါရယ
် We've seen hopeful steps as well in Burma but significant challenges remain as we continue to work with the government and people as they pursue their democratic transitionUnfortunately, we've also seen troubling setbacks, as in Thailand.
We remain committed to our alliance with Thailand. We remain committed to our alliance with Thailand.
အမေရိကန်ပြည်ထောင်စုမှာသမ္မတဥဘာမာတက်လာပြီးတဲ့ကနိုင်ငံကြီးမူဝါဒမှာဒီအာရှနဲ့ပတ်သက်လို့အလေးပေးတဲ့မူဝါဒကျင့်သုံးလာပြီးတဲ့နောက်အခုနောက်ကအမျိုးသားလူမျိုးရေးချန်ပီယံဆူဇန်ရိုက်စ်ပြောသလိုပဲအရှိတောင်အာရှဒေသဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုအတော်လေးကိုလေးပေးဆောင်ရွက်လာခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းအတော်လေးကိုတိုးမြှင့်ခဲ့တာပါ။မြန်မာနိုင်ငံဟာဆိုလို့ရှိရင်အမေရိကန်နိုင်ငံကြီးဌာနအနေနဲ့ထိတ်တန့်ရရှိတဲ့အသွားအလာအများဆုံးနိုင်ငံတစ်ခုဖြစ်နေတယ်လို့နိုင်ငံကြီးဌာနကြီးတန်းရရှိဟောင်းတူကတလောကပဲသုံးသပ်ခဲ့ပါတယ်။အခုလာမယ့်နိုဝင်ဘာလမှာဆိုရင်လေသမ္မတဥဘာမအနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးတော့အရှိအာရှထိပ်သီးအစည်းအဝေးတက်ရောက်ဖို့ရရှိနေတာပါနိုင်ငံတကာမှာဒီအရှိလေပိုင်းပြဿနာရုရှားနဲ့ယူကရိန်းအရေးအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုစတဲ့ဒီအရေးကြီးတဲ့အခြေအနေတွေရှိနေသလိုပဲ အာရှနဲ့အထူးဖြစ်ဒီအရှိတော်အာရှဒေသနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ပိုင်းဖြတ်ချက်ကိုလည်းဦးစားပေးအစ်စ်မှာထားပြီးတော့ဆောင်ရနေတယ်လို့မြို့သားလူမျိုးအကြံပေးဆူဇန်ရိုက်စ်ကမနေ့တုန်းကဒီ Brookings Institution မှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ။